ရထိုင်ပြည်နယ်ကလည်းနေကင်ပတိပခရီနဲ့မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါဖြစ်ပွားမှုအခြေအနေတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှဒေသတွင်းပတ်သက်ဆွေးနွေးဖို့ရှိနေပါတယ်။ကြာသပတေးနေ့မှာစီစဉ်ထားတဲ့တကပိတ်စည်းဝေးကိုကျင်းပဖို့ဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကပါဝင်ဆွေးနွေးမှာဖြစ်ကြောင်းလည်းတန်တမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်ဧပြီလနောက်ပိုင်းတုန်းကကိုဗစ် -19 တက်ခွဲနမူနာတွေတည်ဆောင်လာတဲ့ကုလသမဂ္ဂအမှန်တစိပ်ပါကာတစီတိုက်ခိုက်ခံခဲ့ရတဲ့အတွက်မြန်မာနိုင်ငံသားရင်မောင်းတည်ဆုံပြီးကျန်းမာရေးဝန်ထမ်းတဦးလည်းဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းဝန်ထမ်းချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ရှုတ်ချခဲ့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုခဲ့ရပါ။ကဘာတဝမ်းကက်ယောဂါနဲ့ဂျုံနီယာချင်းလက်နက်ကင်ဖွဲ့တွေအပြည့်ရကြဖို့ကုလသမဂ္ဂနဲ့တန်တမန်တွေကတိုက်တွန်းနေချိန်မှာတိုက်ခိုက်မှုနဲ့ဂျုံခဲ့ရတယ်ဖြစ်ပါတယ်မြန်မာစစ်တပ်ကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တိုက်တွန်းချက်အရလေးလနီးပါးကြာတစ်ဖက်သက်အပြည့်ရဆဲမဲ့အကြောင်းမကြသည်ခင်ကပဲကြေညာခဲ့ပေမယ့်အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေလှုပ်ရှားရနေမည်တွေမပါဝင်ကြောင်းပြောဆိုထားတာပါဒီအတွက်လည်းမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေတော့ပါဝင်မှာမဟုတ်ပါဘူးတချိန်လေးမှာပဲဒီလာဆန်းကတစ်ဖက်သက်အပြည့်ရဲ့ရေးတံတန်းတူကြောင်း AA အဖွဲ့နဲ့မဟာမိတ် MNDA ကိုကန့်တက်ဖွဲ့ TNL တောင်ပလောင်ဖွဲ့တို့ကလည်းပူးပေးကြေညာထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့ရဲ့တစ်ဖက်သက်အပြည့်ရဲ့ကြေညာချက်တွေကိုတော့အပြည့်အလန့်အတိမတ်မပြူခဲ့ကြပါဘူးရှင်။